စိုးရစစ်တပ်နဲ့ဒီမိုကရေစီအကျိုးပြုကင်းရက်တမတော် DGB တွေကြာပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကစပြီး29ရက်နေ့အထိ၄ရက်ကြာတိုက်ပွဲတွေဖြစ်ပွားနေရကြောင်းကြိုင်မျောမြို့နယ်ကကျေးရွာ30မှာရှိတဲ့စာတင်ကျောင်း30နီးပါးကိုအချိန်အကန့်အသတ်မရှိပိတ်ထားတာပါပိတ်ထားရတဲ့စာတင်ကျောင်းတွေဟာ DGB တပ်တွေတွာလာနေတဲ့အထရန်မြစ်ကြောင်းတစ်လျှောက်မှာရှိတဲ့ကျေးရွာတွေကစာတင်ကျောင်းတွေဖြစ်တယ်လို့ကြိုင်မျောမြို့ကန်ကိုသားငယ်ကပြောပါတယ
်အလုံးပေါင်းကျောင်းပေါင်း30လောက်ရှိတယ်မသိထားပါရဲ့ခင်ဗျာကျွန်တော်ပြည်ပညာရေးမှုနည်းနည်းသွန်မင်းကြည့်လိုက်တယ်လေဘုရားလည်းကျောင်းနေပေါ့နော်ပိတ်ထားဆဲပဲကျိုင်မျောမြို့နယ်ကတွေဟိုအထရန်မြစ်တစ်လျှောက်ပေါ့နော်ဟိုဒီကေဘီကတောက်ကနိုင်တဲ့လမ်းကြောင်းတွေပေါ့နော်အဲ့ဒီလမ်းကြောင်းတစ်လျှောက်ပေါ့ဥပမာဟိုကျောင်းတစ်ပေါက်တဲ့လမ်းကြောင်းလို့ကျွန်တော်တို့ဒီအထရန်မြစ်ရှိတယ်ဗျာကျိုင်မျောမြို့ပါလေအဲ့ဒီအထရန်မြစ်ရဲ့မြစ်ကျောင်းတစ်လျှောက်အတော်ဆုံးပိတ်ထားတယ
်အစိုးရစစ်တပ်နဲ့DGBA တပ်တွေအကြတိုက်ပွဲတွေမဖြစ်ပွားရအောင်အပြည့်ရက်ပြီးညှိနှိုင်းမှုပြည်ထောင်စုအဆင့်ရှိတဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးနေပေမဲ့ကြိုင်မျောမြို့နယ်သမီးကျောင်းပတ်ဝန်းကျင်မှာအပြန်အလှန်ပြက်ကတ်တာတွေမနေ့ကအထိရှိနေသေးဖြစ်တယ်လို့သိရပါတယ်။ပိတ်ထားရတဲ့စာတင်ကျောင်းတွေကိုလုံခြုံသိကျရတဲ့အခြေအနေရောက်မှပြန်လည်ဖွင့်လှစ်မှာဖြစ်တယ်လို့ကြိုင်မျောမြို့နယ်ဒုတိယပညာရေးမှူးဦးအောင်နိုင်ဦးကပြောပါတယ်
။ဆောင်းသားတွေကတော့ကျေပြီးတော့ကျွန်တော်တို့လုံခြုံရေးလုပ်ထားတယ်အဲတော်ရီကတော့ထိခြားတော့ဘာမှမရှိဘူးအဲအားရကတာမရှိဘူးခင်ဗျာကျွန်တော်တို့ဒီဒေတာကညွှန်းနေအောင်ချိန်မှုနဲ့ညွှန်းနေခဲ့မှုတွေရဲ့လုံခြုံရေးဆက်ချရပြီဆိုတော့တတိယမှကျွန်တော်တို့ပြန်ခွေးဖို့ညွှန်းနေပြင်ရမှုကမနေ့ကစီးပွားမှာပြောထားတယ
်ကြိုင်မျိုးမျိုးနေကရွှေဝါချောင်းဂလိုင်းကနီကော့တူကရင်လှိုင်ဗမာလှိုင်စားတဲ့ကြေးရွာ30လောက်ကမူလာလန်းကျောင်းတွေအပိတ်ခံထားရတာဖြစ်ပါတယ်ကြိုင်မျိုးမျိုးနေကဒုံစီကြေးရွာအုပ်ချုပ်ရေးမှုဦးတန်းကျွယ်ကတိုက်ပွဲတွေကြောင့်ကလေးတွေထိခိုက်မှာကိုမိဘတွေစိုးရိမ်နေတာဖြစ်တယ်လို့အခုလိုပြောပါတယ်
။ကျောင်းပိတ်တာနဲ့ဒီလက်ပစိရှိရတဲ့နေ့လက်နဲ့တန်လေးလက်ကြောင်းမှာကြောက်လို့ကျောင်းပိတ်တာတော့ကလေးတွေကျောင်းပိတ်လက်နဲ့တန်ကြားမယ်ဆိုရင်ထွက်ပြေးမှာပေါ့ထွက်ပြေးမှာကြတော့အေဒါသူ့အဖေမေစိတ်ကူလို့ကျောင်းနေပိတ်တာနဲ့ကြတော့အေးအေးပါပဲရွာမှာဖြစ်တာမဟုတ်ဘူးပြေးမှာဖြစ်တာဘာမှခဲတော့ကလေးတွေကြတော့မရှိပါဘူးကကလေးတွေထိလာမှကြောက်တယ်လို့သူပဲ
ကြိုင်မျိုးမျိုးနဲ့မှာမူလာတန်းကျောင်းမူလာတန်းလုံကျောင်းအထက်တန်းကျောင်းနဲ့အထက်တန်းကျောင်းဝဲပေါင်း82ကျောင်းရှိတယ်လို့သိရပါတယ်။အစိုးရစစ်တပ်နဲ့ DKPA တပ်တွေဟာကရင်ပြည်နယ်ဖက်အန်းကော့ဂရိတ်နဲ့မြောက်ရီမြို့တွေမှာလည်းပစ်ခတ်မှုတွေရှိခဲ့ပါတယ်။ရန်ကုန်မြို့မြန်မာငင်းငင်းရေးစံနာမှာတနင်္ဂနွေလုံးပစ်ခတ်ရစရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကနေစပြီး9ရက်ကြာတွေ့ဆုံဆွေးနွေးနေစဉ်မှာပဲအစိုးရစစ်တပ်နဲ့ DKPA တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ။